ဤဆွေးနွေးဟာမတ်စ်စစ်ပွဲကြောင့်ဂါဇာဒေသမှာအရသားတွေဒုက္ခရောက်နေတာကိုသက်သာရစေဖို့ကြိုးပမ်းနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအနောက်ဘက်ကန်ဒေသကိုဒီကနေ့ရုတ်တရက်သွားရောက်ပြီးပါလက်စတိုင်းသမ္မတမခ်မွန်အဘတ်စ်နဲ့တွေ့ဆုံပါတယ်။ဣဇရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာဒေသဒုက္ခသည်စခန်းမှာလူပေါင်းဒါဇင်နဲ့ချီသေဆုံးပြီးနိုင်ပိုင်းကြာမှာပဲကြိုတင်ကြေညာမထားပဲရမ်လာမြို့ကိုဝန်ကြီးဘလင်ကင်လူညုံရေးဆော့ရှောက်တွေချန်ပြီးရောက်ရှိသွားခဲ့တာပါ။နောက်ပကန်ဒီတာကိုဝင်းကြီးပလင်ကင်မရောမချင်းခီးစဉ်နဲ့ပတ်သက်လို့နိုင်ငံရေးဌာနကအတီးပြုတ်ကိုညှင်းဆန်ခဲ့ပေမဲ့နောက်ပိုင်းရောက်လာတဲ့သတင်းထွက်လာချိန်မှာကန့်ကွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပါတယ်။ဝင်းကြီးပလင်ကင်နဲ့ပါလက်စတိုင်းသမ္မတတို့အပြန်အလှန်နှုတ်ဆက်ပြောဆိုတာတွေ့ရပေမဲ့သတင်းတောက်တွေရှိမှနှစ်ယောက်စလုံးကတစုံတရာပြောတာမရှိသလိုတွေ့ဆုံမှုအပြီးမှလည်းမှတ်ချက်ပေးတာမရှိပါဘူး။အမေရိကန်နိုင်ငံရေးဌာနပြောခွင့်ရပုဂ္ဂိုလ်မက်သရူးမေလာကတော့ဂါဇာဒေသမှာတရေးရှင်အရေးကြီးတဲ့ဆန္ဒမှုအကူအညီတွေနဲ့ဝန်ဆောင်မှုတွေပေးရဖို့ပါလက်စတိုင်းတွေကိုအတင်းအကျပ်မောင်းမထုတ်ဖို့တွေအတွက်ဝန်ကြီးဘလင်ကင်ကထပ်လောင်းကတိပြုခဲ့တယ်လို့ပြောဆိုထားပါတယ်ခင်ဗျာ။